လီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေတာကြောင့်အရေးပေါ်အမိန့်တရကိုအစိုးရကထုတ်ပြန်လိုက်ပြီးတော့အီတလီနိုင်ငံကလူဦးရေ၄ဘုံ၃ဘုံလောက်ဟာလဲဒီပိတ်မိနေပါတယ်အီတလီနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်သေဆုံးသူအများဆုံးရင်ဆိုင်နေရတာဖြစ်ပါတယ်အခုဆိုရင်အီတလီနိုင်ငံမှာသေဆုံးတဲ့သူအရေအတွက်ဟာ230ထက်မနည်းရှိလာတာကြောင့်အီတလီအစိုးရကမီလန်မြို့နဲ့လွန်ဘာဒီအရက်ဒေသတွေအပါဝင်နိုင်ငံမြောက်ပိုင်းကမြို့တွေကိုအဝင်ထွက်တွေပိတ်လိုက်ပါတယ်။ဒါပြင်ဗန်နစ်မြို့အပါဝင်ပြည်နယ်14ခုကိုလည်းဖိတ်ပစ်လိုက်ပါတယ်။ဒါအီတလီနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာတွေအရှိန်အဟုန်ရော့ကျအောင်လှုံ့ဆော်တဲ့အနေနဲ့လည်းဒီဒေသကိုခီးသွားလာမှုတွေကိုရှေ့လာဇန်ပိုင်းကစပြီးတော့တင်းတင်းကြပ်ကြပ်လှုံ့ဆော်သွားမှာဖြစ်တယ်လို့ပြောပါတယ်။ကြားတိုက်တွေဇက်ယုံတွေရုပ်ရှင်ယုံတွေနဲ့အခြားဖြော်ပြီးနေရာတွေကိုလည်းပိတ်ပစ်ဖို့အီတလီဆိုရကအမိန့်ထုတ်ထားပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေကိုထိန်းချုပ်အောင်အကူအညီပေးဖို့အတွက်ဒီပင်စင်ယူသွားတဲ့ဆရာဝန်တွေကိုလည်းအလုပ်ပြန်လုပ်ချဖို့အီတလီဆိုရကတောင်းဆိုထားပါတယ်။ချိန်ထဲမှာပဲပိုပ်ဟမ်မင်ဂျီဖရန်စစ်ကလည်းဗာတီကန်ကစိန့်ပီတာယဉ်မြေမှာလုပ်မဲ့ဝတ်ပြုဆုတောင်းပွဲကိုမလုပ်ဘဲအင်တာနက်အွန်လိုင်းကနေ live လွှင့်ပြီးတော့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ဗာတီကန်ဘက်ကပြောထားပါတယ်။ကိုယ်စိုင်းကဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူအရေတော်ဟာတသိန်းကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူအရေတော်ကတော့3,500ကျော်ရှိသွားပြီဖြစ်ပါတယ်ဒီထဲကအများစုဟာတရုတ်နိုင်ငံကဖြစ်ပါတယ်ချိန်ထဲမှာပဲကမ္ဘောဒီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတဦးကိုတွေ့ရှိတယ်လို့ဒီကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကမနေ့စနေနေ့မှာထုတ်ပြန်လိုက်ပါတယ်အဲ့လူဟာအသက်38နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးတော့ CM Reap မျိုးကဖြစ်တယ်လို့ပြောပါတယ်ခင်ဗျာ